တိုင်းပြည်ရဲ့အနာဂတ်အတွက်ဗင်နီဇွဲလားပြည်သူတွေဆုံးဖြတ်ကြဖို့ဥရောပသမဂ္ဂနဲ့လက်တင်အမေရိကနိုင်ငံတွေကတိုက်တွန်းတောင်းဆိုလိုက်ကြပါတယ်လူသားချင်းစာနာမှုအကူအညီတွေပေးဖို့စ조사မှုမှန်သမျှကိုနေဆက်ကနေတားဆီးပိတ်ပင်ထားဖို့လဲလက်ရှိဗင်နီဇွဲလားသမ္မတမာဒူရိုကစစ်တပ်ကိုအမိန့်ထုတ်ထားပါတယ်ဗင်နီဇွဲလားကအခြေအနေတွေကိုအကြောင်းမယ်တန်ပေးပို့တဲ့သတင်းလွှာကိုကိုကျော်လွင်ကပြောပြမှာပ
ါဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးအချက်တဲတွေကနိုင်ငံတကာတန်တမာအတိုင်းဝိုင်းအတွက်တော်တော်အလုရှုပ်သွားစေတာဖြစ်ပြီးအမေရိကန်ပါဝင်တောင်နဲ့မြောက်အမေရိကတိုက်အတွင်းမှာတန်တမာတွေရဲ့ဗင်နီဇွဲလားအရေးဆွေးနွေးပွဲတွေအခုတလောဇက်တိုက်လုပ်နေကြပါတယ်မနေ့ကကြာသပတေးနေ့တုန်းကပဲဥရောပနဲ့လက်တင်အမေရိကန်တန်တမာတွေရဲ့ဗင်နီဇွဲလားအရေးဆွေးနွေးပွဲတစ်ခုကိုဥရုဂွေးနိုင်ငံမှာကျင်းပခဲ့ပါတယ်ဗင်နီဇွဲလားနိုင်ငံမှာဖြစ်ပေါ်နေတဲ့အကျပ်တဲတွေရဲ့အခြေခံအကြောင်းရင်းတွေကိုနိုင်ငံတစ်ခုနဲ့ဖြေရှင်းလို့မဖြစ်နိုင်ဘူးလို့ဤဥရောပသမဂ္ဂကလက်ခံထားတဲ့အကြောင်းUropa Tamaka ရဲ့ထိပ်တန်းတန်တမာဖက်ဒရီကာမိုဂါရီနီကပြောပါတယ
် The group aims to forge a common international approach to support a peaceful
ဗင်နီဇွဲလားမှာကြုံရတဲ့အခြေတဲကိုဗင်နီဇွဲလားပြည်သူတွေရဲ့ကိုယ်ပိုင်ဖြည့်ဆည်းမှုနဲ့ဒီမိုကရေစီစကြလုံဆောင်နိုင်ရေးငြိမ်းချမ်းတဲ့နည်းလမ်းနဲ့ဖြစ်ပေါ်အောင်နိုင်ငံတကာဘုံသဘောတူညီချက်အတိုင်းဆောင်ရွက်ဖို့ဥရောပသမဂ္ဂကရည်ရွယ်ပြီးအားပေးလုံဆောင်နေပါတယ်ဗင်နီဇွဲလားနိုင်ငံရဲ့အကြက်အတွဲကိုဖြည့်ဆည်းရေးမှာအင်အားသုံးဖြည့်ဆည်းမှုတွေမပါဘဲထင်သာမြင်သာရှိပြီးခိုင်မာယုံကြည်ရမယ်သမရရွေးကောက်ပွဲကိုဗင်နီဇွဲလားဖွဲ့စည်းပုံဥပဒေနဲ့အညီကျင်းပနိုင်ရေးကိုလည်းဥရောပသမဂ္ဂကတိုက်တွန်းပါတယ
်အကြမ်းဖက်မှုတွေနိုင်ငံသားတိုင်းပြည်တွေကဂျာဝင်ဆွတ်ဖက်တာတွေမပါဘဲနဲ့ဗင်နီဇွဲလားပြည်သူတွေကိုယ်တိုင်ကိုယ်နိုင်ငံရေးကိုဖြည့်ဆည်းတာမျိုးကိုလိုလားတဲ့အကြောင်းဖက်ဒရီကာမိုဂါရီနီကပြောပါတယ်ဥရုဂွေးနိုင်ငံရဲ့မြို့တော်မွန်တေဗီဒေးယိုမှာမေရုံကကျင်းပတဲ့ဗင်နီဇွဲလားရေးနိုင်ငံတကာအစည်းအဝေးကိုဥရုဂွေးတမရထပ်ပရေးရီကွက်စ်ကကမတ်ထားလို့ကျင်းပပေးတာဖြစ်ပြီးစပိန်၊အီတလီ၊ပေါ်တူဂီနဲ့ဆွီဒင်အပါအဝင်နိုင်ငံ14ခုကခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးဟာကနေဒါနိုင်ငံအော်တဝါမြို့တော်မှာတနင်္လာနေ့ကကျင်းပခဲ့တဲ့ဗင်နီဇွဲလားဆိုင်ရာနိုင်ငံတကာရေးဘော်အစည်းအဝေးအပြီးနှစ်ရက်အကြာမှာကျင်းပတာဖြစ်ပါတယ်။ကနေဒါနိုင်ငံကအစည်းအဝေးမှာတော့ဗင်နီဇွဲလားရဲ့အကျပ်တဲကိုညီညွတ်စွာဖြည့်ရှင်းရေးလက်တင်အမေရိကနိုင်ငံ14ခုနဲ့ဖွဲ့စည်းထားတဲ့ဗီမာလို့ခေါ်တဲ့အဖွဲ့ကကိုယ်စားလှယ်လဲတက်ရောက်ခဲ့ကြပါတယ်။အဲ့ဒီစီးပွားမှာတော့လီမာအဖွဲ့ဝင်14နိုင်ငံမှာ17နိုင်ငံကဗင်နီဇွဲလားရဲ့အတိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုကိုထောက်ခံတဲ့အကြောင်းကြေညာခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းဗင်နီဇွဲလားရေးလွှတ်တော်အတွင်းကျန်းမာမှုတရက်ကျင်းပခဲ့ပါတယ်။နိုင်ငံကအတိုင်းဝိုင်းရဲ့ဝန်ဝန်ပတ်ပိုးမှုနဲ့ဗင်နီဇွဲလားပြည်သူတွေဥဆောင်တဲ့ဒီမိုကရေစီအကူပြောင်းကိုငြင်းငြင်းချမ်းချမ်းနဲ့ဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းအမေရိကန်တောင်ပိုင်းစစ်ဌာနချုပ်ရဲ့ရေးသားဗိုလ်ချုပ်ကြီးCraig Fuller ကထက်လွတ်တော်စစ်ပစ်ဆိုင်ရာဝန်ဆောင်မှုလုပ်ငန်းများဆိုင်ရာကော်မတီကိုပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုဥဆောင်ပြီးတော့အားပေးထောက်ခံနေတဲ့အကြောင်းရေရက်ဗိုလ်ချုပ် Craig Fuller ကပြောပါတယ်။ဗင်နီဇွဲလားနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေကိုဘေးကင်းရာကယ်တင်မှုထက်လွန်ပြီးတော့စစ်ရေးအရလှုပ်ဆောင်မှုတွေရှိမှဆိုရင်တော့ဖွတ်တော်နဲ့တိုင်ပင်ညီနိုင်ရလိမ့်မယ်လို့ဖွတ်တော်မတ်တွေကရေရက်ဗိုလ်ချုပ်ကိုပြောထားပါတယ်။ဗင်နီဇွဲလားနိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရေးပေါ်လိုအပ်နေတာကြောင့်နိုင်ငံတကာကအကူအညီတွေပေးနေပါတယ်။ဒါပေမဲ့ဒီအကူအညီတွေကိုတားမြစ်ဖို့လက်ရှိဗင်နီဇွဲလားရဲ့သမ္မတမာဒူရိုကအမိန့်ထုတ်ထားပါတယ်။ဗင်နီဇွဲလားနဲ့ကပ်ရဲ့ကိုလံဘီယာနိုင်ငံရဲ့နေဆက်မှာရှိတဲ့တရားတစ်ခုပေါ်မှာအကူအညီပေးရေးအဖွဲ့တွေကိုဗင်နီဇွဲလားတပ်ဖွဲ့တွေရဲ့တားဆီးမှုတွေကမနေ့တုန်းကထိဆက်ပြီးတော့ရှိနေတော့မှာပဲ။အဲ့ဒီတရားဟာနိုင်ငံအကြားမှာအရေးပါတဲ့တုံးလန်းသွားတရားတစ်ခုဖြစ်ပြီးအဲ့ဒီတရားတစ်ခုကြီးရဲ့အလဲကောင်မှာတော့ကွန်တိန်နာကွန်တိန်တက်တာကြီးတွေကိုပုဂ္ဂိုလ်ကကလန့်ပြတ်ပိတ်ဆို့ချထားပြီးလက်နက်ကင်အဆောင်ချက်တွေလည်းအဲ့ဒီနေရာတစ်ဝိုက်မှာကင်းလဲနေကြတာပါ